မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲလုပ်ငန်းတွေမှာလှုပ်ဆောင်စရာတွေကျန်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အစိုးရကိုတွန်းအားပေးသွားမှာဖြစ်တယ်လို့ကူညီဆောင်ရွက်နိုင်တာမှန်သမျှကိုလည်းကူညီပေးသွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါပေမဲ့အရေးကြီးတဲ့ရွေးချယ်မှုတွေကိုတော့မြန်မာခေါင်းဆောင်ပိုင်းကလှုပ်ဆောင်ရမှာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒီကြောင့်သတင်းကိုကိုတားညင်ဦးကတင်ဆက်ပေးမှာပါခင်ဗျာ
။အမေရိကန်နိုင်ငံသားဝန်ကြီးကယ်ရီဟာပြီးခဲ့တဲ့သတင်းပတ်မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်သူမြင်တွေ့ခဲ့ရတဲ့ပြောင်းလဲမှုအခြေအနေတွေပေါ်မှာကျင်းနေအားရတဲ့အကြောင်းတနေ့တုန်းကဒီဟာဝိုင်ယီဟိုနိုလူလူတက္ကသိုလ် East West Center မှာပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နှစ်စိတ်လောက်မြန်မာဒီမိုကရေစီရေးအတွက်အားပေးဆောင်ရွက်ခဲ့တဲ့အပေါ်မှာကျင်းနေအားရမိပြီးတော့အခုအပြောင်းလဲအချက်ကိုသူကိုယ်တိုင်မျက်မြင်တွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လို့လည်းမြန်မာနိုင်ငံပြောင်းလဲအတွက်ကြီးမားတဲ့ဆန်းသပ်မှုတွေကိုတော့မြန်မာခေါင်းဆောင်တွေရင်ဆိုင်နေရတယ်လို့နိုင်ငံရေးဝန်ကြီးကထောက်ပြပြောဆိုသွားပါတယ်
။ But Burma still has a long way to go.And those leading its democratic
ဒါပေမဲ့မြန်မာနိုင်ငံရဲ့တိုးတက်ပြောင်းလဲမှုသွားစရာအတော်တော့ကြံပါသေးတယ်။အခုရှိနေတဲ့နည်းနည်းတဲ့စိန်ခေါ်မှုတွေကိုလက်ရှိဒီမိုကရေစီအပြောင်းလဲကိုဥဆောင်နေကြသူတွေကကိုင်းတွယ်ဖြစ်ရှင်းနေကြပါတယ်။အဲ့ထဲမှာစစ်တပ်ရဲ့အခန်းကဏ္ဍအစ်ကိုဘယ်လိုသတ်မှတ်မလဲ။ဖွဲ့စည်းပုံပြောင်းလဲရေးနဲ့လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့ကိစ္စတွေဆယ်စုနှစ်တည်းချီပြီးကြာမြင့်နေတဲ့ပြည်တွင်းစစ်ကိုအဆုံးသတ်ဖို့မြန်မာပြည်သူတွေရဲ့လူခွင့်ရေးကိုဥပဒေအရအာမခံချက်ပေးဖို့ဆိုတာတွေပါဝင်ပါတယ်။အချိန်ထဲမှာလည်းပဲယင်းဤမြုံနယ်မှုတွေပိုဖြစ်လာဖို့ဆွဲဆောင်တာအဂရိလိုက်စားမှုတွေကိုတိုက်ဖြတ်တာတိုင်းပြည်ရဲ့တစ်တောနဲ့အခြားအရင်းမြစ်တွေကာကွယ်ဖို့လှုံ့ဆော်နေကြတာလည်းရှိပါတယ်။ဒါတွေဟာမြန်မာနိုင်ငံအပြောင်းအလဲအတွက်ကြီးမားတဲ့ဆန်းသပ်မှုတွေပါ။ဒါတွေအတွက်ကျွန်တော်တို့အနေနဲ့ကူညီဆောင်ရွက်ပေးသွားဖို့ရည်ရွယ်ထားပါတယ်။ဒါပေမဲ့နောက်ဆုံးမှာတကယ်အရေးကြီးတဲ့ရွေးချယ်မှုတွေကိုတော့မြန်မာခေါင်းဆောင်မှုတွေကလှုံ့ဆော်အောင်မှာဖြစ်ပါတယ်
။နိုင်ရှင်ချက်အရဆိုရင်တော့ဒေသတွင်းနိုင်ငံချို့အထူးဖြစ်တော့ဒီထိုင်းနိုင်ငံအတွက်မှာစစ်တပ်ကအာဏာသိမ်းပြီးတော့ဒီမိုကရေစီနောက်ပြန်လှည့်နေတဲ့အခြေအနေကိုထောက်ပြပြီးတော့မြန်မာနိုင်ငံအပြောင်းလဲဟာဒေသတွင်းထင်ရှားသိသာမှုဖြစ်စေတယ်လို့လည်းပြောသွားပါတယ်။မြန်မာနိုင်ငံမှာဆက်ပြီးတော့အပြောင်းလဲတွေဖြစ်သွားဖို့ကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့တတ်နိုင်သမျှအားလုံးကူညီသွားမယ်လို့နိုင်ငံကြေးဝန်ကြီးကယ်ရီကပြောသွားပါတယ်။
The United States is going to do everything we can to help the reformers.
မြန်မာနိုင်ငံကပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်သူတွေကိုအကူအညီပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့အရာရာလှုပ်ဆောင်ပေးသွားမှာပါ။ဒုစရင်တော့လာမယ့်နှစ်ရွေးကောက်ပွဲကိုအကူအညီပေးသွားမှာပါ။ရခိုင်ပြည်နယ်ကလူမှုအကျပ်တဲတွေကိုဖြေလျှော့နိုင်ဖို့အမုန်းစကားနဲ့ဘာသာရေးကြမ်းဖက်မှုတွေကိုအရေးယူဆောင်ရွက်ဖို့ဝစီပုံပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်ဖို့လွတ်လပ်စွာစုယုံခွင့်ဆန္ဒဖော်ထုတ်ခွင့်တွေကိုအကာအကွယ်ပေးဖို့ဆိုတာတွေကိုမြန်မာအစိုးရကလည်းကျွန်တော်တို့တိုက်တွန်းသွားပါမယ်။
ဟိုနိုလူလူတက္ကသိုလ်မှာဒီအာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်အစိုးရမူဝါဒအမြင်တွေကိုပြောဆိုတဲ့နေရာမှာမြန်မာနိုင်ငံရဲ့ကိစ္စကိုပါဝန်ကြီးကယ်ရီကထည့်သွင်းပြောဆိုသွားတာပါ။အာရှနဲ့ပတ်သက်လို့မြန်မာအပါအဝင်အလားအလာကောင်းရှိတဲ့အခြေအနေတွေကိုထောက်ပြသလိုပဲအမေရိကန်ပြည်ထောင်စုအနေနဲ့လည်းကိုယ့်ရဲ့မဟာဗျူဟာကြကြအကျိုးစီးပွားအတွက်ဒီဒေသနဲ့ဆက်ဆံမှုတွေကိုတိုးမြှင့်သွားမယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်ခင်ဗျာ။